ကပ်ပြည်နယ်ဒေသခေါ်ကရင်နီအခြေစိုက်နိုင်ငံရေးဖွဲ့စည်းတွေဟာစစ်ကောင်စီအုပ်ချုပ်ရေးနဲ့အပြိုင်ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဖွဲ့စည်းလိုက်ကြောင်းမနေ့တနင်္လာနေ့ကတရားဝင်ကြေညာလိုက်ပါတယ် IEC ဟာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရNUG ရဲ့လက်အောက်ကနေသွားတာမဟုတ်ဘဲကရင်နီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်မှာဖြစ်ပြီးဒေသအုပ်ချုပ်ရေးကိုပိုပြီးစနစ်တကျလုပ်ဖို့ရည်ရွယ်တယ်လို့လည်းပြောဆိုထားပါတယ်
ကရင်နီနယ်ဟာအာနာသိန်းစစ်ကောင်စီကိုလက်နက်ကိုင်ခုခံမှုအားကောင်းတဲ့ဒေသဖြစ်သလိုအခုအချိန်ထိကရင်နီနယ်မြေအများစုကိုမြန်မာစစ်ကောင်စီကထိန်းချုပ်လို့မရသေးပါဘူး။လွိုက်ကော်မြို့ပေါ်ကလွဲလို့နယ်မြေအတော်များများကိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကပိုးပြီးတော့ထိန်းချုပ်ထားနိုင်ပါတယ်။ဒေသအသွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားနေ့စ ကာလာအုပ်ချုပ်ရေးကောင်စီ IEC ကိုဇွန်လ6ရက်နေ့ကဖွဲ့စည်းခဲ့ပြီးတဲ့နောက်အခုဇွန်လ12ရက်နေ့မှာတော့တရားဝင်ထုတ်ပြန်လိုက်ပါတယ် IEC ဟာကြားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်ကနေတွားတာမဟုတ်ပဲကရင်နီပြည်နယ်အတိုင်းမခံကောင်စီ KSCC ရဲ့လမ်းညွှန်ချက်အတိုင်းဆောင်နေတဲ့အကြောင်း IEC ရဲ့တူအုပ်ကထခွန်ဗီထူကသတင်းစာရှင်းလင်းပွဲမှာမီဒီယာကိုဖြေကြားသွားပါတယ
်ပြည်ညင်းနဲ့ညီညွတ်အောင်ပြည်ညင်းနဲ့ကဲ့ညီအောင်ဒီ policy တွေအလုံးကိုတော့ KSC ကထိညိပြီးမှပေါ့နော်ဒီနီဥပဒေတွေကိုချမှတ်ထားပေးတာဖြစ်ပါတယ်နောက်ကျွန်တော်တို့ရဲ့လုံဆောင်မှုတွေကိုလည်းအဆက်မပြတ်ပေါ့နော်ဒါ policy ပိုင်းဆိုင်ရာထိညိတာဖြစ်ပါတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပြည်ညင်းနဲ့ကဲ့ညီအောင်အနဘတိကပေါ့နော် KSC ကတိုင်းရောင်းပြီးမှပေါ့နော်သွားနေတဲ့ဟာဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းမှုတွေအားလုံးကပေါ့နော်ပြည်ညင်းနဲ့သုံးတရားပေါ့နော်ဒီခြေဆက်မှုရှိပြီးမှပေါ့နော် NUCC ရဲ့လမ်းကြောင်းနဲ့တော်လကောင်းပေါ့နော်ဒါသူဖယ်မှုမရှိသလိုကျွန်တော်တို့အခုလက်ရှိ IC ဖွဲ့စည်းမှုတွေကလည်းပေါ့နော်ဒါ NUG နဲ့သုံးတရားပေါ့နော်ဒီထက်ကိုတွဲဆောင်ပြီးမှပေါ့နော်ဒီခြေဆက်မှုတွေပေါ့နော်ဒါရှိလာနိုင်မယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီနေ့ဖွဲ့စည်းမှုကိုလည်းသမရကြီးကနေပြီးမှပေါ့နော်ဒါဖွင့်အပိမေခုံးလို့ပေါ့နော်ဒါပြောကြားပေးသလိုကျွန်တော်တို့ရဲ့ဖက်ဒရယ်ဝန်ကြီးဘက်ကပေါ့နော်ဒါချိတ်ဆက်သွားနိုင်မဲ့အနီလန့်တွေကိုလည်းပေါ့နော် NUG ဘက်ကဒါစူးစမ်းပြီးမှပေါ့နော်ပြင်ဆင်ထားတဲ့အခြေအနေမျိုးရှိပါတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုပြည်ညီကနေခွဲထွက်ပြီးမှပေါ့နော်သွားတဲ့အခြေအနေမျိုးမရှိဘူးပြောလို့ရသလိုနောက်နောက်ပေါ့နော်ဒီဟိုဗလဲပြည်ညီထက်ကျော်လွန်ခဲ့တဲ့အခြေအနေမျိုးရှိခဲ့ရင်လည်း IC ရဲ့အထက်မှာပေါ့နော် KSC ကပို့ပြီးမှပြင်ချောင်းပြီးမှပေါ့နော်ညှိနှိုင်းဆောင်ရွက်သွားဖို့ရှိပါတယ်ဆိုတဲ့အကြောင်းလည်းကြည့်ကြလို့ပါတယ်ခင်ဗျ
ကရင်ပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ IEC ကိုကရင်ပြည်နယ်ထဲမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်ပြီးမှဖွဲ့စည်းတာလို့ဆိုပါတယ်စုပေါင်းကောင်းဆောင်မှုတွေနဲ့ကြားကာလာပြည်နယ်အစိုးရတည့်ရအနေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်ပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးကဏ္ဍတွေကိုအပြန်အလှန်ထိန်းချုပ်ပြီးတော့ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးကိုကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောသွားပါတယ်လက်ရှိကရင်ပြည်နယ်မှာရဲတပ်ဖွဲ့အင်အား300လောက်နဲ့ရဲစခန်း6ခုကိုဖွဲ့စည်းထားပြီးဖြစ်တာကြောင့်တရားဥပဒေစိုးမိုးရေးကိစ္စကိုရဲတပ်ဖွဲ့နဲ့အတူဆောင်ရွက်သွားမယ်အကြောင်း IEC ရဲ့တူဥက္ကဋ္ဌခွန်မီထူကအခုလိုပြောပါတယ
်ကျွန်တော်ပြည်နယ်ရဲ့အသွင်းပါပေါ့နော် CDN လောက်လာပြီးမှအခုဆိုရင်ပြည်နယ်ရဲ့ပေါ့နော်ကျွန်တော်စနစ်ကျဖွဲ့စည်းပြီးမှရဲအင်အား300နီးပါးနဲ့ရဲစခန်း6ခုလောက်ကိုပေါ့နော်ဒါစနစ်ကျဖွဲ့စည်းပြီးမှဒါရက်စီလာခဲ့တဲ့အတွက်ပေါ့နော်ရဲနဲ့သူတယောက်တည်းစုမှုရေးကိစ္စတွေကျွန်တော်တို့ဆက်လက်ပြီးမှဆောင်ရွက်ဖို့ရှိပါတယ်။ဒီအပြင်ပေါ့နော်ပညာရေးအတွက်ပေါ့နော်ဒါချောင်းပေါင်း300ကျော်ပေါ့နော်ဆရာဆရာမသူတို့ကလေးတွေပေါ့နော်ကလေးပေါင်း3000ကျော်ရဲ့ပညာရေးတွေကိုကျွန်တော်တို့ရခင်နေ့ကပေါ့နော်လွှတ်ဆောင်ခဲ့တာရှိပါတယ်။အခုနေ့လည်းဒီပညာရေးတွေကိုပိုအားဆိုင်နိုင်ဖို့အတွက်ဆရာဆရာမတွေကိုပိုပန့်ပို့နိုင်ဖို့အတွက်ကျွန်တော်ပြည်နယ်ဆွေရဖက်ကပေါ့နော်ဒါတာဝန်ရှိပြီးမှဒီလုပ်ငန်းစဉ်တွေကိုစနစ်ကျလွှတ်ဆောင်သွားဖို့ရှိပါတယ်။
တရားဥပဒေစိုးမိုးရေးပညာရေးကျန်းမာရေးလုပ်ငန်းတွေကိုပုံမှန်တိုးတက်အောင်စနစ်တကျလှုပ်ဆောင်သွားမယ်အကြောင်းနဲ့လေကြောင်းရန်ကနေကာကွယ်နိုင်အောင်စစ်ဆောင်ပြည်သူတွေကိုကူညီနိုင်ဖို့အစီအစဉ်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းကရင်ပြည်ကြားကာလာအုပ်ချုပ်ရေးကောင်စီ IEC ဟာပထမဦးဆုံးဖြစ်လာတဲ့ဒေသအုပ်ချုပ်ရေးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ကျန်းတဲ့ချင်းပြည်နယ်ကရင်ပြည်နယ်တို့မှာလည်းတီလိုကြားကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းပြီးတော့ကြေညာနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်